မင်္ဂလာပါခင်ဗျာအရက်ခေါ်ကြီးလေးကြီးတွေ့ဆုံရေးလေးပွင့်ဆိုင်တွေ့ဆုံရေးလို့လူသိများတဲ့သမရကာကွယ်ရေးဦးစီးချုပ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ဒေါက်တာဆန်းစုကြည်တို့လေးဦးတွေ့ဆုံဆွေးနွေးရေးပေါ်သမရရုံးကတုံ့ပြန်ချက်ဟာအစိုးရအနေနဲ့ဆန္ဒမရှိလို့သာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကဝေဖန်ပြောကြားလိုက်ပါတယ်။အော်စတြေးလျနိုင်ငံခီးစဉ်နောက်ဆုံးရက်ဖြစ်တဲ့ဒီဇင်ဘာ1ရက်နေ့ကမဲဘုံမြို့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့
တော့သမရရုံးကတုံ့ပြန်တာဒီလိုဆွေးနွေးဖို့ဆိုလို့ရှိရင်ပေါ့နော်မသိတော့ဘူးနံပါတ်1ကဘာလဲဆိုတော့ဘာဒီရ98ပါတီရှိတယ်ဒီပါဒီရဟိုကောင်းဆောင်တွေတွေ့တယ်ဆိုလို့ရှိရင်ဒါမသိတော့ဘူးလို့ပြောတယ်ဒါဒုတိယကဘာလဲဆိုတော့ဒီကပေါ့နော်အာဒီလွတ်တော်ရဲ့မှာဒီလွတ်တော်ကုမ္ပဏီကဒီဖွဲ့စည်းပုံအခြေခံဥပဒေကြမ်းလေးသူတွေတောင်းရဲနဲ့ပတ်သက်လို့သုံးသပ်နေတဲ့အခြေမှာဆိုရင်ဒီဒါလွတ်တော်ကိုကျော်ပြီးတော့မလွတ်ထင်ဘူး January ကုန်ပြီးတော့သူတို့ရဲ့အခြေခံစာတင်ပြတဲ့အခြေစောင့်တယ်လေဒါဟာမတွေ့ဘူးလို့ညင်တာတော့မဟုတ်ပါဘူးဆိုတော့အဲ့လိုပြောပါတယ်ဒီမှာပြောချင်တာတွေ့ကြည့်လို့ရှိရင်တော့တွေ့ကြည့်စရာအကြောင်းကြီးပဲမတွေ့ကြည့်ရင်တော့မတွေ့ကြည့်စရာအကြောင်းကြီးပဲလို့ပြောတယ်
တစ်ဆက်တည်းမှာလေလေးပွင့်ဆိုင်တွေ့ဆုံရေးပေါ်သမရဦးသိန်းဆိုင်ရဲ့သဘောထားမှတ်ချက်နဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်နဲ့ NLD ပါတီကဝေဖန်ချက်ပေါ်သမရကတွေ့ဆုံရေးညင်းပယ်တာမဟုတ်တဲ့အကြောင်းဒီဇင်ဘာ3ရက်နေ့ကသမရရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကတုံ့ပြန်ပြောကြားခဲ့ပါတယ
်တွေ့ဆုံတွင်ချိန်ကဥပဒေအရရည်တည်တဲ့ကိစ္စဖြစ်တယ်ပြီးတော့ဒါကိုပြည်ထောင်စုလွှတ်တော်မှာရှိတဲ့ကော်မတီကလည်းဆောင်ရွက်နေတဲ့ကိစ္စဖြစ်တယ်ဒါမှမဟုတ်အခုချိန်မှာကျွန်တော်တို့ကဒီ4ရက်ထဲကပေါ့နော်သူတို့ပြောတဲ့သူတို့သုံးနေဆုံးလေးပွင့်ဆိုင်ကတွေ့ဆုံပြီးတော့မှအာဒါရီဒါရီတော့သဘောတူတယ်သဘောတူတယ်ဒါရီဒါရီဒီလိုလုပ်ကြမယ်လို့ပြောလို့ရှိရင်ဟိုဘက်မှာတကယ်တာဝန်ရှိတဲ့ပြည်တော်စုလွှတ်တော်ကော်မတီနောက်တကယ်ကိုယ်တိုင်မဲပေးပြီးတော့မဲခွဲဆုံးဖြတ်မယ်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဒီပေါ်မှာဖိအားပေးသလိုမျိုးသူတို့ရဲ့အမြင်နဲ့ကွဲလွဲတာမျိုးကျွန်တော်မဖြစ်စေချင်ပါဘူးတွေ့ဆုံဆွေးနွေးရေးကိုကျွန်တော်တို့ညင်းပယ်တာမဟုတ်ပါဘူ
းတစ်ချိန်တည်းမှာလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကသမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းပြည်တော်စုလွှတ်တော်နာယကသူတော်ဦးရှင်မနဲ့တွေ့ဆုံဆွေးနွေးဖို့တောင်းဆိုချက်ဟာပါတီတစ်ခုရဲ့တောင်းဆိုချက်ဖြစ်တာကြောင့်ပါတီစုံစနစ်ကိုလက်ခံသူတွေအကြားအထင်မြင်လွဲစရာရှိနိုင်တယ်လို့ပြည်တော်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌဦးထေးဦးကပြောလိုက်ပါတယ်ဒီဇင်ဘာ4ရက်နေ့က RFA မေးမြန်းခန်းမှာဦးထေးဦးကအခုလိုဖြေခဲ့တာ
ပါကျွန်တော်ဒီမှာလည်းဖွဲ့စည်းပုံအခြေခံဥတီကြီးလေးကြီးဆိုတဲ့ဥစ္စာဘယ်လိုကြီးသလဲတော့ကျွန်တော်မပြောတတ်ဘူးနော်ပါတီစုံစနစ်ဖြစ်တဲ့အတွက်ပါတီအလုံးဆိုရင်တော့လည်းမဆိုးဘူးပေါ့နော်တို့လည်းပဲဟိုဒီထက်နေပြီးတော့မှနော်ဒီထက်နေပြီးတော့မှအဲတပါတီတဲ့အနေနဲ့သွားပြီးဆွေးနွေးမယ်ဆိုလို့ရှိရင်လည်းကျန်တဲ့ပါတီသဘောထားလည်းပဲပါတီစုံစနစ်ကိုလက်ခံတဲ့လူတွေကတော့လည်းတမျိုးမြင်မှာပေါ့နော်ဒီလိုပဲကျွန်တော်ပြောလို့ပါတယ
်ကျန်းခိုင်ရဲ့ပါတီဒုဥက္ကဋ္ဌဦးထေးဦးပြောသွားတာဖြစ်ပါတယ်ခင်ဗျာအာဆီယံအဖွဲ့ဝင်နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာစီးပွားရေးအနှိမ့်ကျဆုံးဖြစ်နေတာဟာအနည်း20ကျော်ကြာစီးပွားရေးပိတ်ဆို့မှုတန်ခံခဲ့ရတဲ့အတွက်ဖြစ်ပါတယ်လို့သမရဦးသိန်းစိန်ကပြောလိုက်ပါတယ်ဖိလစ်ပိုင်သမရနန်းတော်မှာနိုဝင်ဘာ5ရက်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးသိန်းစိန်ကအခုလိုပြောခဲ့တာပါအ
ဲ့တော့အာဆီယံနိုင်ငံတွေထဲမှာကျွန်တော်တို့မြန်မာနိုင်ငံဟာဖွံ့ဖြိုးမှုအဖက်ဖက်ကနေပြီးတော့ဟိုနောက်ကျနေတဲ့နိုင်ငံကျွန်တော်တို့ဖြစ်ပါတယ်ဟိုအဓိကအကြောင်းရင်းကလည်းကျွန်တော်တို့နှစ်ပေါင်း20ကျော်လောက်စီးပွားရေးပိတ်ဆို့မှုတန်းခံထားခဲ့ရတဲ့အတွက်ကြောင့်ဖြစ်ပါတယ်ဒါမှမဟုတ်ဒီစီးပွားရေးပညာရေးကျန်းမာရေးလူဆွမ်းမြင့်တင်ရေးကိစ္စတွေမှာကျွန်တော်တို့နဲ့အတူပါဝင်ပူးပေါင်းဆောင်ရွက်ပေးဖို့သမရကြီးကိုလည်းကျွန်တော်အနေနဲ့မြေတားရက်ခံခဲ့ပါတယ
်ဒါတော့သမရဦးသိန်းစိန်ပြောသွားတာပါအခုတစ်ပတ်ထူးထူးခြားခြားမှတ်သားမိတဲ့စကားတွေကိုလည်းဆက်ပြီးတော့တင်ပြလိုပါတယ်မြန်မာနိုင်ငံကိုချစ်တဲ့အစ္စလာမ်ဘာသာဝင်တွေကိုအကာအကွယ်ပေးသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံကိုအစ္စလာမစ်နိုင်ငံထူထောင်ရေးကြိုးပမ်းနေသူတွေကိုတော့ဓမ္မနီးနဲ့ဥပဒေနီးနဲ့ဆန့်ကျင်သွားမယ်လို့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးဦးဆောင်လှုပ်ရှားနေသူတူဖြစ်တဲ့မစိုးရင်တိုက်သက်စရာတော့ဥဝိရသူကပြောလိုက်ပါတယ်ဒီဇင်ဘာ3ရက်နေ့ကအစ္စလာမ်ဘာသာရေးကောင်းဆောင်တူဖြစ်တဲ့ဒိုင်းမွန်ဥရွှေချီနဲ့ငင်းချင်ရေးဆွေးနွေးပွဲဟောပြောပြီးဥဝိရသူကအခုလိုမှတ်ချက်ပေးပြောခဲ့တာဖြစ်ပါတယ
်မြန်မာပြည်မှာနေထိုင်ပြီးမြန်မာပြည်ကိုချစ်တော်မွတ်စလင်ကိုမိတ်ဆွေကောင်းအဖြစ်ကာကွယ်ပေးမယ်တိုင်းတော်ဘာကိုချစ်တော်မွတ်စလင်ကိုမိတ်ဆွေဖြစ်လာအောင်ဖြည့်ယုံမယ်မြန်မာပြည်ကိုအစ္စလာမစ်နိုင်ငံထူထောင်မှုတည်ဆည်နေတော်မွတ်စလင်နေအန်တရယ်ကိုတော့ဓမ္မဝိနည်းနဲ့ဥပဒေပေါင်းနဲ့ရနေပြီးတော့ဆောင်ရွက်သွားမယ်ကတိပြုတာဥစဉ်ဘက်ကပေါ့နော
်တက်မတော်ဟာပြည်ချောင်းစုသားတိုင်းရင်းသားတွေနဲ့ဖွဲ့စည်းထားတဲ့ပြည်ချောင်းစုတက်မတော်ဖြစ်တယ်လို့ဒီဇင်ဘာ3ရက်ကမြမတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရခိုင်ပြည်နယ်ခီးစဉ်မှာပြောလိုက်ပါတယ်ဒါဟာငင်းငင်းဆွေးနွေးပွဲတွေမှာဖက်ဒရယ်ပြည်အောင်စုတက်မတော်ဖွဲ့စည်းရေးတနက်ကရင်တိုင်းရင်းသားအဖွဲ့တွေကပြောကြားလာမှုတွေထွက်ပေါ်ပြီးရက်ပိုင်းအတွင်းမြန်မာစစ်တပ်အကြီးအကဲကအခုလိုပြောလိုက်တာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခင်းကျင်းကိုပြပြသားသားကြီးဖို့လိုတဲ့အကြောင်း2012နဲ့2013မြန်မာနိုင်ငံရဲ့ဘာသာရေးလူမျိုးရေးနဲ့နိုင်ငံရေးတင်းမာမှုတွေဟာ2012ကြားပြရွေးကောက်ပွဲပြီးဆက်တိုက်ဖြစ်ပေါ်လာတာဖြစ်သလိုစီမံခန့်ခွဲမှုညံ့ပြန်ပြီးအခရီးလိုက်စားမှုများတဲ့သူတွေကြောင့်ပြည်သူအများမျှော်လင့်ခဲ့တဲ့ တော်ဆန်းစုကြည်နဲ့ဦးသိန်းစိန်တို့စခဲ့တဲ့အမျိုးသားပြန်လည်တင်းမြိုင်လမ်းကြောင်းဟာလက်တွေဖြစ်မလာပဲပျက်စီးခဲ့ရတယ်လို့11 Media အဖွဲ့အကြီးကဒေါက်တာတန်းထွတ်အောင်ကပြောလိုက်ပါတယ်။ဒီဇင်ဘာ4ရက်က11 Digital Media ဖွင့်ပွဲမှာဒေါက်တာတန်းထွတ်အောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီအခြေအနေတွေကိုစတင်ဖြစ်ပေါ်ခဲ့တဲ့အကြောင်းရင်းကတော့2012ဂျာပြတ်ရွေးကောက်ပွဲမှာတော်ဆန်းစုကြည်နဲ့ NLD ပါတီဟာ landslide 44 နေရာမှာ43 နေရာအနိုင်ရရှိပြီးတဲ့နောက်မှာဒီပြဿနာတွေဖြစ်ပေါ်ခဲ့ရပါတယ်။ဒီပြဿနာတွေဖြစ်ပေါ်ခဲ့ရတဲ့အကြောင်းရင်းနောက်ွယ်ဟာဒါဟာဘာကြောင့်လဲဆိုတာလူတွေအားလုံးသိကြမှာပါ။ရခိုင်ပြည်နယ်လူတက်ပေါင်းရသာတည်ကျခဲ့တဲ့ရခိုင်ပြည်နယ်ရေခင်းမမာလူမျိုးတွေနဲ့ဗုဒ္ဓဘာသာကိုအရှက်ရစေခဲ့တဲ့မိထီသာရေခင်းအရေခင်းပေါင်းများစွာလက်ပရောင်းတောင်ရေခင်းစီပေါင်းပရိပခပေါင်းများစွာနဲ့အတူကျွန်တော်တို့နိုင်ငံမှာတိုင်းပြည်ဟာဆင်းရဲပို့နေလာလက်တဆုပ်စာလူတစုဘွားနဲ့လက်တဆုပ်စာလက်တဖက်စာလူတစုကြီးပွားရေးဖြစ်တဲ့အခါမှာတိုင်းပြည်ဟာလူငယ်ဆင်းရဲသားတွေပို့ဆင်းရဲနေလာညှော်နှဲချက်တွေပို့ကင်းမဲ့လာလူငယ်လူဘွားပို့ပြီးတော့ဆိုးရလာခဲ့ကြတယ်ဒါတွေကလုံးဝငင်းစရာမရှိတဲ့အချက်ပဲဖြစ်ပါအပြောင်းလဲတွေလှုပ်တယ်အပြောင်းလဲတွေလှုပ်တယ်ဘမအောင်မြင်တယ်လဲမအောင်မြင်မှုတွေရဲ့နောက်ွယ်မှာဘာတွေရှိတယ်လဲအဓိကကတော့မှန်တကယ်ဆိုရင်တော့ခေါင်းဆောင်နဲ့ခေါင်းဆောင်မှာပဲတာဝန်ရှိတာပါပဲ။အာနာကိုဆက်လက်လုပ်ကင်နေတဲ့လူတွေအာနာရှိတဲ့သူတွေနဲ့မိမိတို့ရဲ့အကျိုးစီးပွားအတွက်ဂျားကနေပွဲစားလုပ်ချင်တဲ့တတိယအုပ်စုတွေဟာဒီကိစ္စမှာအဓိကတာဝန်ရှိတဲ့သူတွေဖြစ်ပါတယ်။
အခုတော့မမသာသာစကားများစီစဉ်ရအောင်လောက်ပါခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။